ကချင်ပြည်နယ်ဖားကန့်မြို့နယ်မှာရေမဆေးကြောက်ရှာဖွေသူတွေနဲ့ရဲတပ်ဖွဲ့ဝင်ကြားရုံရင်စံခဖြစ်ပွားရာကနေလူ5ဦးသေဆုံးခဲ့တဲ့အထိလုံခြုံရေးတပ်ဖွဲ့တွေကနေနင်းခဲ့တဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်ရဲတပ်ဖွဲ့ကတော့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုချင်းချောက်လာတဲ့အတွက်ပြစ်ခတ်ခဲ့တာဖြစ်ကြောင်းနဲ့တာဝန်ရှိသူတွေကစစ်ဆင်နေကြောင်းပြောဆိုခဲ့တာပါဒီအကြောင်းပြေဆုံးမှုတော့ဆက်တွေ့ဆုံးနှင်းထားတဲ့ကိုညံဝင်းအောင်ကတင်ပြပေးပါလိမ့်မယ်ရှင
်ဖားကန့်မြို့နယ်လုံခြုံအုပ်စုမစွရန်ကြေးရွာနဲ့ဆိုင်ရာကြေးရွာကြားကြောက်ရှာဖွေရေးတစ်သုံးလုံးကုမ္ပဏီလုပ်ကမှာလုံခြုံရေးဆောင်ရွက်နေတဲ့ရဲတပ်ဖွဲ့ဝင်တွေကိုဒုတာလက်နဲ့တွေကန်ဆောင်ထားတဲ့ရေမဆေးကြောက်ရှာဖွေသူတွေကအော်တိုဘာလ18ရက်ဗုဒ္ဓနေ့ည9နာရီခွဲလောက်မှာလုတ်ကွက်တဲ့အတင်းဝင်ရောက်ရန်ပြူရာကရုံးရစခတ်ဖြစ်ပွားပြီးရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်အနည်းဆုံးလူ5ဦးသေဆုံးကလူ20ကျော်ဒဏ်ရာရသွားကြောင်းအခင်းဖြစ်ပွားမှုအတွင်းရဲတပ်ဖွဲ့ဝင်5ဦးလည်းဒဏ်ရာရရှိခဲ့ကြောင်းပြည်ထောင်စုဝန်ကြီးဌာနရဲ့သတင်းကိုကိုးကားပြီးတောက်ကြနေထုတ်အစိုးရသတင်းဆောင်မှဖော်ပြပါတယ်ရဲတပ်ဖွဲ့အနေနဲ့ပြစ်ခတ်ရှင်းလင်းတဲ့နှီးကိုမတုံ့ပဲပြဿနာကိုအခြားနှီးလန်းတွေနဲ့ဖြေရှင်းတင်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကဦးလမောင်လာတောင်ကပြောပါတယ်
အချောက်ကျင်းရှိနေနေရှိမှာပေါ့လေ။ဥမာသူကဒီမပြတ်ခတ်ပဲနဲ့ဟိုလူထုကိုသူကနေပြီးတော့ဟိုရှင်းပြပြောပြပြီးတော့ဒီလူဆိုရေးတက်တက်ယူလို့ရှင်းဘယ်လိုကောင်းလဲ။ဒီရေးမစီရလေဘာမှလုပ်မှာပေါ့ပေါ့။ဒါနဲ့အခုကအဲ့လိုမျိုးပဲနဲ့ကျွန်တော်ဒေတာကြတော့သူတို့ချိန်တိုင်းကျင်းနေတာလေ။ဥမာအဖြစ်ဒီမလေးဖျားကြောင်းကဲဝင်ပြီးတော့တက်ဖောက်ပြီးလူလေးရကိုလေဖမ်းပြီးတော့ရိုက်လိုက်တာလို့ရှိတယ်လေ။ဆိုတော့ကအဲ့တက်ကတော့ရဲကတော့ကျွန်တော်ဖတ်ပြီးတော့မတူတင်တိုင်းကျေပြီလို့ဆိုတာရှိတယ်လေဘယ်သူမှလည်းဘာမှပြောပိုင်ခွင့်လည်းမရှိဘူးဟိုအစိုးရဆိုလည်းအရက်ကအစိုးရကပြောတာပါဟိုဘာမှလည်းအလားမရှိစစ်တပ်လည်းအလားမရှိဘူ
းဒီမစိကြောက်ရှာဖွေသူတွေဟာသူတို့ကိုအန်ရည်ပြူပြီးချင်းချောက်လာတာကြောင့်ပြစ်ခတ်ဖြေရှင်းခဲ့ရတာဖြစ်ကြောင်းနဲ့ပြစ်ခတ်စဉ်ပါဝင်ခဲ့တဲ့ရဲတော်ဝင်ရှိသူတွေကိုစစ်ဆင်းနေကြောင်းလုံခြုံစခန်းမှုဒူရဲမှုရဲအောင်က VOA ကိုပြောပါတယ်
အကြောင်းဖြစ်တာလည်းဆိုတော့ရင်းနေမှုရတာညီကြီးရရန်အများကြီးဝိုင်းထားတယ်။ဝိုင်းထားပြီးဒင်းနဲ့သူ့ပြန်ဆဲတယ်။ပြင်းနေပြည့်တယ်။နောက်တခါရဲဟုတ်လာတော့ယာကြီးကိုဖမ်းသွားတယ်။ဆားကြီးလက်နဲ့ချတာနဲ့နာမှုတွေတော့။နောက်ကြာဆုံးရက်ကဒုက္ခကြီးဒီနေရာကနေအလိကျောက်ခတ်ရတယ်။စားလမီးနဲ့သူ့ရဲ့လူလဲပြန်လာကြတာပဲ။ဒီကောင်နေတယ်။အောက်ပြန်ပါကျွန်တော်ကဒီလိုလူကြီးတွေကိုစာနာပြတာလို့တခါပါပေါ်တော့လူကြီးတွေကိုရှိတယ်ရုံးစာနာမှုတွေဆောင်လို့ပဲ။အဲ့လိုအချင်းကြီးလေကြောဒီလိုကြတော့ရဲဦးရဲဦးတော့ပုံနေအောင်ဆိုတာကနေကအဲ့အချင်းနဲ့သွားလို့ဒီလိုဖြစ်နေပါလေ
ဆိုတော့လူစုလူဝေးတွေကိုပြစ်ခတ်ခဲ့တဲ့ရဲတွေနဲ့ပတ်သက်လို့ရောတစုံတရာစုံစမ်းစစ်ဆေးတာတို့အေးအေးယူဆောင်ရတာတို့ရှိပါလား
ရှိပါတယ်ရှိပါတယ်အဲ့ဒါလည်းရှားတာလည်းရှိပါတယ်ကျွန်တော်ဌာနကြောင်စုံစမ်းစစ်ဆေးလည်းရှိတယ်ဒီမှာအမှုရောက်ဆက်လာ
ဒါပေမဲ့လုံငင်းရဲစခန်းမှုရဲ့ကြိုးဆိုချက်ဟာအကြောင်းပြချက်တစ်ခုသာဖြစ်တယ်လို့ဦးလမောင်လာတောင်ကထောက်ပြပါတယ
်တကယ်တော့အဲ့ဒီရေစီးပြောတုတ်သားတော့မကင်ပါနဲ့ဟိုရေမဆေးမှာကင်တဲ့ဟိုတူလေအဲ့ဒါတော့ဟိုရေမဆေးတိုင်းတိုင်းတော့ရှိတယ်ဒါမှဒါကကတော့ကျွန်တော်မမြင်ဘူးပေါ့လေသူတို့အဲ့ရေကြီးပြောတာအများကဟိုချဲ့ပြီးပြောလို့တော့သာရှိတယ်ဆိုတော့တော့ပေါ့လေခုကျွန်တော်တို့ပြင်ပြနေမှာဖြစ်နေတဲ့ဟိုအဖြစ်အပျက်ကိုကြည့်လို့ရှိရင်ကျွန်တော်ဖတ်ကကုမ္ပဏီမှာဖြစ်တဲ့အရာပေါ့ဘူးဒါနဲ့ပိုင်းမှာလည်းဒီတက်ကပြစ်မှားတာလည်းရှိတယ်ဗျာရေကြီးပြစ်မှားတာလည်းရှိတယ်ဒါပေမဲ့အဲ့ပြစ်မှားတဲ့ရဲတို့တက်ကိုဟိုအေးယူရဲ့ပထမလည်းမကြောက်ဘူးအဲ့တော့ကြောင့်အေးယူမယ်ဆိုတော့အဲ့ဒါကိုကျွန်တော်ပြီးတော့တိတ်ပြီးတော့ဟိုအယုံကြည်ရှိပေါ့ဗျာ
လူစုလူဝေးနဲ့ပတ်သက်လို့ရဲကကင်တွေဖြည့်ရှင်းရမှာပြိမိတ်ကိုလက်လွတ်စပယ်သုံးခွင့်မရှိဘူးဆိုတော့ဥပဒေကြာထမ်းချက်ရှိကြောင်းလူအခွင့်အရေးရှိနေဦးသိန်းတန်းဦးကပြောပါတယ
်သူနဲ့သူအသက်အနေနဲ့တွေ့ရတဲ့အချိန်မှာကတ်သက်ကိုထိခိုက်လာမယ်ဆိုတော့ခုခံခွင့်တော့ရှိတယ်ဟိုကိုတဘောနဲ့ကိုတော့လုပ်လို့မရဘူးဗျာနော်သူကတ်ဆိုင်ရာတရားသူကြီးတယောက်ဘုံဘုံသူတဘောနဲ့မနေနဲ့ရဲရရှိတယောက်ဒါမျိုးကရှိတယ်အခြေအနေကိုသိသိကုန်ပြီးတော့ဆိုပါတယ်ကိုထင်တယ်တော့ပြလို့မရဘူးရဲလက်ဆွဲမှာရောတော့ဒါဆိုကျင့်သုံးမှုတွေပါပြန်နှံ့တာတည်းရှိတယ်တကယ်လို့ကတော့ကော်ပိုရှင်ပြန်နဲ့ပြည်ပြကြကြတကယ်ဆုံးသက်စစ်ပြီးတော့နှစ်ဖက်နားထောင်ပြီးမှဖြစ်တာကိုသိနိုင်ပါတယ်ဒီတက်ဆိုင်ရာလူနဲ့တရားရုံးတရားသူကြီးကဒီလူသေးတာတပရာအတိုင်းဟုတ်ကြတာဟုတ်ကြတာပါဗျာအဲ့ဒါဆုံးမစစ်ဘူးကျွန်တော်တို့ဒီမှာတော့သူကဂျင်းကုန်းလိုက်ပြန်ပြီးတာလို့ဖြစ်တယ်ကိုပါကြီးလည်းတိုင်းတပ်လိုက်တာဒေါခင်ဝင်းလည်းဒီကန်တပ်လိုက်တာဆိုတော့အဲ့ဒီလိုမျိုးဥပဒေကတခြားရောက်နေတာပေါ့နော်အခက်အခဲဖြစ
်ဘိုးလူနေလုံငင်းမှာဖြစ်ပွားခဲ့တဲ့အဖြစ်အပျက်အတွင်းရဲကပြစ်ခတ်မှုအပြင်ညီစာနဲ့ဖုံးပြီးလိုက်တာကြောင့်လူ5ဦးထက်မကသေဆုံးနိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့တိကျအတည်ပြုနိုင်ခြင်းတော့မရှိသေးပါဘူးရုံးရင်ဆန့်ခတ်မှုအတွင်းဒဏ်ရာရခဲ့သူတွေကိုမော်ဘုံရွာလူမှုကယ်ဆယ်ရေးအသင်းကလုံခင်တိုင်းရဲ့စည်ယုံကိုပို့ဆောင်ပေးခဲ့ကြောင်းနဲ့ အဲ့ဒီတဲကဒံယာပြင်းထန်သူ၉ဦးကိုမြကြီးနာစီရင်ကိုပို့ဆောင်ပြီးကုသပေးသွားမှာဖြစ်တယ်လို့အစိုးရသတင်းစာမှာဖော်ပြပါတယ်ခင်ဗျာ